အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းဒေသတွေမှာတော့6တွေ့ပြီး၄ပြင်းတိုက်ခိုက်မယ်လို့မိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ဒါကြောင့်မို့လို့တောမီလောင်နာတွေပို့ပြီးတော့ဆိုးလာနိုင်တာကြောင့်မိသက်သမားတွေဟာဒီကနေ့အင်္ဂါနေ့မှာပစ္စည်းကိရိယာတွေအဆင်သင့်ပြင်ဆင်နေကြပါတယ်။ဒီကနေ့မွန်းမတဲ့ခင်မှာပဲလော့စ်အန်ဂျလစ်မြို့လေကောင်ကိုလေတိုက်နှုံးကတနာယီကိုမိုင်160ကီလိုမီတာလောက်နဲ့ဖြတ်ပြီးတော့တိုက်ခိုက်နေတာကြောင့်အထူးစိုးရိမ်ရတဲ့အချိန်ကာလကိုဖြတ်တန်းရမယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။မြို့တော်ဝန်ကရင်ဘတ်ကလည်းလူတိုင်းသတိနဲ့နေကြဖို့မနေ့တနင်္လာနေ့ကအထူးသတိပေးထားပါတယ်။ကယ်လီဖိုးနီးယားမိသက်တပ်ဖွဲ့အနေနဲ့ဗဟိုအစိုးရဌာနတိုင်းရင်းသားတွေနဲ့တခြားပြည်နယ်တွေကမိသက်တပ်ဖွဲ့ဝင်တွေပါဝင်တဲ့အင်အား2500လောက်နဲ့အစင်းနဲ့ပြင်ထားပြီးတော့ဖြစ်လာနိုင်တဲ့အခြေအနေတွေကိုရင်ဆိုင်ဖို့အတွက်အစင်းနဲ့ရှိနေကြောင်းမိသက်တပ်ဖွဲ့အကြီးအကဲကမနေ့တနင်္လာနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။စင်တာအန်နာဘက်ကနေပြီးတော့တိုက်ခတ်လာတဲ့6တွေ့တဲ့လေတွေကြောင်းလော့စ်အန်ဂျလစ်မြို့အနီးတစ်ဝိုက်မှာပြီးခဲ့တဲ့သတင်းပတ်တုန်းကတော်မီတွေလောင်ကျွမ်းခဲ့တာကြောင့်အနည်းဆုံးလူ28ဦးသေဆုံးခဲ့ပြီးတော့လူနေအိမ်အများအပြားလည်းပျက်စီးဆုံးရှုံးခဲ့ရပါတယ်ရှင်။